28ချိန်မြောက်ရှေ့တောင်အာရှအားကစားပြိုင်ပွဲ SEA Games ကိုအင်ရှင်ဖြစ်တဲ့လက်ခံပြီးကျင်းပပေးနေတယ်။မြန်မာနိုင်ငံကအမျိုးသားဘောလုံးအသင်းမနေ့ကရှုံးနိမ့်ခဲ့ပြီးတဲ့နောက်ဖြစ်ပွားခဲ့တဲ့စုပ်ပုမှုမှာပါဝင်သူတချို့ကိုခိတ္တထိမ့်သိမ့်ပြီးအခုနောက်ဆုံးတော့ပြန်ပြီးလွတ်ပေးလိုက်ပါပြီ။အကြမ်းဖက်ဖျက်ဆီးမှုတွေဟာအင်ဒိုနီးရှားနဲ့မြန်မာအသင်းတို့ရဲ့ဘောလုံးပြိုင်ပွဲပြီးမှဖြစ်ပွားခဲ့တာပါ။မြန်မာအသင်းနှီးပြဖြစ်သူကတော့ရှုံးနိမ့်ခဲ့ရတဲ့ပုံမှာတာဝန်ရှိတဲ့အကြောင်းတောင်းပန်စကားပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးပါအောင်ရှင်
။အမျိုးသားဘောလုံးပွဲစဉ်မှာမြန်မာအသင်းကအင်ဒိုနီးရှားကိုတကောကိုမရှိနဲ့ရှုံးနိမ့်ခဲ့တဲ့အတွက်အမျက်ဒေါသထွက်ပြီးတော့ကစားကွင်းထဲကထိုင်ကုန်တွေကိုဖျက်ဆီးအနီးနားကဆိုင်းဘုတ်တွေအဝတ်အစားတွေကိုမီးရှို့တာလို့စူပူမှုတွေလုပ်ခဲ့တဲ့သူတွေကိုတာဝန်ရှိတဲ့အတိုင်းအရေးယူမှာဖြစ်တယ်လို့မြန်မာသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထီကပြောပါတယ်။အကြမ်းဖက်မှုတွေအတွက်သက်ဆိုင်ရာရဲတပ်ဖွဲ့နဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်တာဝန်ရှိတဲ့သူတွေဆက်လက်ကင်တွယ်ဆောင်ရွက်မှာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါ။အဲ
့ဒါတော့တိုင်းဒေသကြီးဆိုရပါတော့နော်။သူတို့ဆက်ပြီးလုပ်ပါလိမ့်မယ်။နောက်တစ်ချက်ကအဲဥတော်တော်တို့ဘာလို့အဲ့လိုမျိုးပေါ့နော်။ဆန်တဲ့ဒီနေ့ဒီလိုပါလိမ့်မယ်။နောက်ဖလိုရာတရားဥပဒေစိုးမိုးရေးရာဆိုရင်တော့မရှိတဲ့ဘူးနော်။ဒါပေမဲ့ဒီလူတွေရဲ့ခံစားချက်ကိုတော့ဟိုနားလဲနည်းနည်းဟိုစာနာနားလဲပြီးလို့တော့ကြပါတယ်။တော်တော်လည်းပဲဟိုတိုင်းတိုင်းဆိုရနေလို့သူဟိုသူ့ရဲ့ဆောင်ရရမယ်ဘုရားရာသူဆောင်ရတင်တာနဲ့ဆောင်ရပါလိမ့်မယ်။
တနင်္လာနေ့ကသူဝနအားကစားကွင်းအနီးတစ်ဝိုက်ကစတင်လိုက်တဲ့စူပူမှုတွေကိုတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကမီးသတ်ပိုက်တွေနဲ့အသုံးပြုရှင်းလင်းခဲ့တာပါ။အဓိကရုံးနဲ့ဆက်နွယ်ပြီးတော့အ ਨੇ ဆုံးလူ6ဦးကိုခိတ္တထိန်းသိမ်းထားခဲ့ပေမဲ့အခုနောက်ဆုံးပြန်လွတ်ပေးလိုက်တဲ့အကြောင်းကိုလည်းအခင်းဖြစ်ပွားရာတင်ငန်းကျွန်းရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ရှိသူတဦးကဖြေကြားခဲ့ပါတယ
်။ဒီလိုတော့ဒီမှာလာတော့ပြောပါရတယ်။ဒီလိုမောင်းတော့ဒီလိုမျိုးဆိုပေါ့။နောက်ဆုံးဆုံးမဒီရင်တောင်ကြည့်လူကြီးရနေရလို့ပေါ့
။ဟုတ်ကဲ့အဲ့တော့အခုသူတို့ကိုအာမခံနဲ့ပေးလိုက်ပြီလားမသိဘူးရှင်ပြောလို့
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ဟုတ်ပါတယ်ဗျာဟုတ်ပါတယ်
အမကန်ကဒီကဥစော်စော်ကနေအမကန်ပေးပြီးတော့မှဒီထုတ်ပေးလိုက်တာ
ဟုတ်ပါဘူးအဲ့လိုမဟုတ်ပါဘူးခင်ဗျာအဲ့လိုမဟုတ်ပါဘူး
ဟုတ်ကဲ့ဘလို့ပုံစံမျိုးပါလဲရှင
်ဒီလိုအိမ်မှာနောက်ဒီလိုမလုပ်ဖို့ပေါ့ခေါင်းဆိုးမှလုပ်ဖို့ပါပေါ့တောင်းရှိလူကြီးတွေကဥစော်စော်တို့ရောဒါနဲ့အောင်ရှိရဲ့ကြီးကျယ်တွေပေါ့
ဟုတ်ကဲ့အဲ့တော့အခုတို့တယောက်မှမရှိတော့ဘူးပေါ့နော်သင်္ကန်းညရဲစခန်းမှာ
ဟုတ်ပါတယ်ဗျာဟုတ်ကဲ့ပါ
အင်ဒိုနီးရှားအသင်းကိုရှုံးခဲ့တဲ့အတွက်ဆီမီဖိုင်နယ်အဆင့်ထိမတက်နိုင်ပဲဖြစ်ခဲ့ရတဲ့အပေါ်မှာမြန်မာပရိသတ်တွေကအမျက်ဒေါသထွက်ခဲ့ကြတာပါမြန်မာအသင်းရဲ့နီးပြဖြစ်သူကိုရီးယားနိုင်ငံသားပတ်ဆောင်ခွာကတော့ရှုံးနိမ့်ခဲ့တဲ့အပေါ်မှာတောင်းပန်စကားပြောဆိုခဲ့တယ်လို့ပွဲပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းကစားနည်းစနစ်တွေကိုကြာကြာနာနာနားမလည်ခဲ့တဲ့အကြောင်းစကားပြန်ကနေတဆင့်ဝန်ခံခဲ့တာပါ
saçil cheo tengi rule mo la sin da
tu a di pwe ye di rule wo tu tait pyo ma ti lai bu de
tokol tokshi de sa karun jor algo jeoneun oneul member gusung to geureokke eppo gonggyeokjeogeuro hajido anhaesseo uriga se golul mogeodo olla gal suga issi ttaemne
tu a di go ne no go ne twet pyo go ma ya ne amat ne twet pyo tu a di alo tat mat de lo tin la bo no jeoneun tong go pe ya yan naw ma tu tat me lo tu alo bae ti da la de
မြန်မာသမရယုတ်တာဝန်ရှိသူဦးစော်ထေကတော့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်အနေနဲ့စီးကင်းရဲ့စီးမြင့်ဥပဒေတွေကိုရှင်းပြထားပြီးဖြစ်တဲ့အတွက်အသင်းအုပ်ချုပ်သူအနေနဲ့မသိခဲ့ဘူးဆိုတာကတော့မြန်မာဘောလုံးအဖွဲ့ချုပ်နဲ့ကိုရီးယားနှီးပြတို့ကြားပူးပေါင်းဆောင်ရွက်မှုအားနည်းမှုကိုပြသလိုက်ရာရောက်တယ်လို့ပြောဆိုလိုက်ပါတယ
်။စီးကင်းပြောရတယ်နော်သူကိုရီးယားနှီးပြအနေနဲ့အနေဆုံးတော့နားလည်တယ်နော်ဒါဟုတ်လဲဘောလုံးဝင်ကျွန်တော်တို့အုပ်စုဝယ်တယ်ပေါ့နော်နိုင်ငံရဲ့အုပ်စုဝယ်တွေခွဲတဲ့အချိန်မှာဒီအာဆီယံအဲ့ဒီအဖွဲ့တွေကဒီစီမံစည်းကမ်းကိုရှင်းပြပြကြစေတော့ဟာအဲ့တော့နီးပြကိုနီးပြနဲ့ဟိုမြန်မာဖုတ်ဘောဖက်ဒရေးရှင်းကြားမှာပူးပေါင်းဆောင်ရွက်မှုပေါ့နော်ဒါလေးတွေလိုရလို့ယူဆပါတယ
်အင်္ဂါနေ့ထိ SEA Games အားကစားပွဲပွဲစဉ်နေနောက်ဆုံးရလဒ်တွေအရာကတော့ထိုင်းနိုင်ငံကရွှေ64ခုငွေ55ခုကျေး54ခုနဲ့ပထမနေရာယူထားပါတယ်။ဗီယက်နမ်နိုင်ငံကတော့ရွှေ48ခု၊ငွေ53ခု၊ကျေး52ခုနဲ့ဒုတိယနေရာကိုယူထားပြီးတော့အင်ဒိုနီးရှားကတော့ရွှေတစ်စိတ်55ခု၊ငွေတစ်စိတ်56ခု၊ကျေး56ခုနဲ့တတိယနေရာယူထားပါတယ်။အင်ရှင်မြန်မာနိုင်ငံကတော့ရွှေတစ်စိတ်42ခု၊ငွေတစ်စိတ်39ခု၊ကျေးတစ်စိတ်46ခုနဲ့စရုပ်ဒဏ်နေရာကိုရောက်သွားပြီဖြစ်ပါတယ်ရှင်။